မြန်မာနိုင်ငံမှာရိုဟင်ဂျာတွေနဲ့မွတ်စလင်လူနည်းစုတွေကိုပြစ်မှတ်ထားပြီးလူမျိုးတွန်းတပ်ဖြတ်မှုဆံရမှုဝါဒချမှတ်ထားတယ်ဆိုတဲ့ဆွဆွဲချက်နဲ့တမရဥသိန်းစိန်နဲ့အစိုးရဝန်ကြီးတွေကိုအမေရိကန်ဗဟိုတရားရုံးတစ်ခုကဆင့်ခေါ်နိုင်ဖို့နယူးယောက်ခြေဆိုင် Burma Task Force Coalition နဲ့ Justice for All အဖွဲ့တို့ကအောက်တိုဘာလ10ရက်နေ့ကနယူးယောက်မြို့မှာရှိတဲ့တောင်ပိုင်းခရိုင်တရားရုံးမှာရှောက်လဲချက်တင်သွင်းကြတာနဲ့ပတ်သက်လို့အမေရိကန်နိုင်ငံရေးဌာနကဗုဒ္ဓနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြန်လည်တုံ့ပြန်ခဲ့ပါတယ်
Federal court actions occur independently of the executive branch. This lawsuit that you're specifically referring to.
ဘဟုအစိုးရတရားရုံးတွေရဲ့အရေးယူဆောင်ရွက်ချက်တွေဟာအစိုးရဘက်နဲ့တီးကြစီဖြစ်ပြီးအခုလိုဆွဲချက်တင်တာဟာမြန်မာနိုင်ငံအပေါ်ထားရှိတဲ့အမေရိကန်ရဲ့ policy နဲ့ဘလို့မှပတ်သက်ခြင်းမရှိတဲ့အကြောင်းနိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ် John Carvey ကပုံထိုးနဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းတုံ့ပြန်သွားတာပါ။ဒါကြောင့်လဲ policy အရဒီအမှုနဲ့ပတ်သက်ပြီးအသေးစိတ်အချက်အလက်တွေပေါ်ကောက်ချက်ချပြောကြားခြင်းပြုမှာမဟုတ်ဘဲအမှုလျှောက်ထားတဲ့အဖွဲ့အစည်းတွေကသာအသေးစိတ်အချက်အလက်တွေသိလို့ရင်မေးမြန်းဖို့တုံ့ပြန်လိုက်ပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်အနေနဲ့အခြေအနေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်မကင်းဖြစ်တဲ့အကြောင်းရိုဟင်ဂျာတွေအပေါ်လူမျိုးရေးနဲ့ဘာသာရေးအရာခွဲခြားဆက်ဆံအကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့မြန်မာနိုင်ငံအနေနဲ့လိုအပ်တဲ့အကြောင်းလဲအမေရိကန်ကဆက်လက်ပြီးအလေးပေးတိုက်တွန်းကြောင်းဂျွန်ကာဗီကပြောသွားပါတယ်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲတွေမတိုင်ခင်လူ့အခွင့်အရေးချိုးဖောက်မှုတွေရပ်တန့်ဖို့နဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲများကျင်းပနိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာသမ္မတဦးသိန်းစိန်နဲ့ဆက်သွယ်ပြောဆိုမှုတွေရှိခဲ့ပါသလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့တော့ပြောခွင့်ရပုဂ္ဂိုလ်ခါဗီကအမေရိကန်ပြည်ထောင်စုအနေနဲ့လွတ်လပ်ပြီးတရားမျှတတဲ့အပြင်ယုံကြည်ကိုးစားမှုရှိတဲ့ရွေးကောက်ပွဲများကျင်းပတာကိုမြင်လို့တဲ့အကြောင်းမြန်မာနိုင်ငံအတွင်းခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကိုလည်းအမေရိကန်ကကြိမ်ဖန်များစွာအတိအပြေပြောကြားခဲ့သလိုဆက်လက်ပြီးရှင်းလင်းပြသစွာပြောကြားသွားလိမ့်မယ်လို့ယုံကြည်တဲ့အကြောင်းမစ္စတာကာဗီကသတင်းစာရှင်းလင်းပွဲတွင်ပြောကြားသွားပါတယ်မြန်မာနိုင်ငံနဲ့မြန်မာနိုင်ငံသားတွေဟာအမေရိကန်လက်အောက်ခံမဟုတ်တဲ့အတွက်တရားရုံးရဲ့ဆင့်ခေါ်ချက်ကိုတုံ့ပြန်စရာမလိုကြောင်းရခိုင်ပြည်နယ်အတွင်းလူမျိုးစုနှစ်ခုအကြားဖြစ်နေတဲ့ပြဿနာအလုံးကိုဥပဒေနဲ့အညီဖြေရှင်းနေကြောင်းဥပဒေချိုးပေါက်သူနှစ်ဖက်စလုံးကလူတွေကိုအပြစ်ပေးနေကြောင်းဒါကြောင့်လူမျိုးတွေတတ်ဖြတ်တယ်ဆိုတဲ့ကိစ္စကိုပယ်ချကြောင်းမြန်မာပြန်ကြားရေးဝန်ကြီးဦးရထွတ်ကဒီကိစ္စနဲ့ပတ်သက်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်